မြန်မာနိုင်ငံကိုရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုဆွဲတဲ့နဲ့ ICJ နိုင်ငံတကာတရားရုံးရဲ့စီရင်ပိုင်ခွင့်ကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကကနဦးကန့်ကွက်ခဲ့တာရှိပေမဲ့ဒါဒီအားလုံးကိုပြန်ရုပ်သိမ်းလိုက်တဲ့အကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ February 22ရက်နေ့မှာICJ ကကြားနာဖို့ရှိတဲ့စစ်ကောင်စီရဲ့ခြေပါမှုကိုဖြတ်သိမ်းပြီးတော့ MUG ကိုယ်စားလှယ်ကိုသာလက်ခံဖြေရှင်းခွင့်ပေးဖို့လို့ကိုလည်းဒီ ICJ ကို MUG ကတောင်းဆိုထားတာပါ။ဘာကြောင့်အခုလိုရုပ်သိမ်းရပြီးတော့ရှေ့ဆက်စီမှုဖြစ်နိုင်ခြေအလားအလာတွေနဲ့ပတ်သက်လို့ကိုဝေးမင်းကနေပြီးတော့ဒီ MUG အစိုးရရဲ့နိုင်ငံသားရေးဝန်ကြီးဒေါက်တာမောင်အောင်ကိုဆက်သွယ်မေးမြန်းထားပါရစေ။
ဒီအရင်ဆုံးကတော့ကျမတို့ထွက်ဆိုချက်ထဲမှာပေါ့နော်အာနာမသိင်ခင်ကဒီတွင်မှာရှိတဲ့တရားရေးစနစ်နဲ့ပဲစူးစမ်းခွင့်ပြုပါဆိုပြီးတော့ကျမတို့ပြောခဲ့တာရှိပါတယ်ဆိုတော့တချို့အချက်တွေကအာနာသိင်ပြီးရဲ့နောက်ပိုင်းမှာဖန်မီမှုမရှိတော့ဘူးဒီမြန်မာနိုင်ငံကိုကိုစားပြုခွင့်တရားဝင်ရှိနေတဲ့အစိုးရတည်းအနေနဲ့ပေါ့နော်အခြေအနေတောင်းပြန်ဖြစ်သွားတာနဲ့အတူတူကနဦးအနေအထားမျိုးကဒီတွင်ကနေပြီးတော့တရားမျှတမှုဘလို့မှရနိုင်အောင်ကျူနိုင်တဲ့အနေအထားမျိုးမရှိဘူး။ဒီတူတူကိုစားပြုနေတဲ့အစိုးရကိုဖန်စီချင်းသိမ်းပြီးတော့ပေါ့ရုပ်ောက်ပွဲရလက်တွေကိုရောဆယ်ချက်ပြီးတော့စေကောင်းဆောင်ကအာဏာသိမ်းလိုက်တဲ့ကြောတောင်းမှုလို့ဒီအခြေအနေကဘလို့မှမဖြစ်နိုင်တော့ပါဘူ
း။ဟုတ်ကဲ့ဆိုတာကတော့အရင် ICJ ကနေပြီးတော့စီရင်ခွင့်မရှိဘူး။ဒီတွင်ခုံရုံမှာပဲစီရင်တည်နေဆိုတာကိုအခုပြန်ရုပ်သိမ်းလိုက်တာပေါ့နော်။ဆိုတာကတော့ ICJ နဲ့စီရင်ခွင့်ရှိတယ်လို့ပြောတာပေါ့
။ဟုတ်ပါရဲ့။အဲ့တော့ကနဦးအချင်းကျမတို့ကတော့ဒီ ICJ နဲ့ပူးပေါင်းဆောင်ရွက်သွားမယ်။ဘာဖြစ်လို့ဆိုတော့ပြည်တွင်းမှာရှိနေတဲ့တရားရေးစနစ်ကလုံးဝသုံးစားမရလောက်အောင်ကျမတို့အတွက်တရားမျှတမှုကိုပေါ်ဆောင်နိုင်လောက်အောင်ကိုလုံးဝမျှော်လင့်လို့မရတော့တဲ့အနေအထားဖြစ်သွားပြီဖြစ်တဲ့ကြောင်းအာဏာသိမ်းမှုကသက်တည်ကြရတယ်ပေါ့နော်။ဒါကတစ်ချက်။ဒါကြောင့်မို့လို့ကျမတို့နိုင်ငံတကာတရားရုံးတွေကနေတဆင့်နဲ့ကျမတို့နိုင်ငံအတွက်ကျမတို့ပြည်သူတွေအတွက်တရားမျှတမှုကိုပေါ်ဆောင်နိုင်မှာဖြစ်တယ်။ဒါကြောင့်မို့လို့ ICJ နဲ့အတူတူလည်းကျမတို့ကပူးပေါင်းဆောင်ရွက်သွားမယ်။အရင်ကနဦးဒီဆောင်ရွက်ချက်တွေထဲမှာပါတယ်ပေါ့နော်။အခုလက်ရှိအခြေအနေနဲ့မတန့်ညီတဲ့အချက်တွေကိုကျမတို့ကတော့လုံးလိုက်တာဖြစ်ပါတယ်အဓိကအားဖြင့်တော့တစ်စုံလုံးကိုရုပ်သိမ်းခဲ့ရတဲ့အနေအထားဖြစ်ပါတယ်ဥပမာပြည်တွင်းကတရားစီရင်နေပဲသွားမယ်ဆိုတာမျိုးကြီးနောက်ပြတ်ခါကျတော့ဒီ genocide ရှောက်လဲချက်တွေပေါ့ war crime genocide ဖြစ်ခဲ့ရယ်ဖြစ်ခဲ့ဘူးဆိုတော့အနေအထားမျိုးတွေကကျွန်တော်တို့ဆုံးဖြတ်နိုင်တဲ့အနေအထားမျိုးမဟုတ်ဘူးပေါ့လေနော်အခုဖြစ်နေတဲ့အနေအထားတွေကအဲ့တော့ကျွန်တော်တို့ကဖြစ်တယ်မဖြစ်ဘူးဆိုတာတဲ့ဒီအချက်လက်ရှာဖွေရေးအဖွဲ့ကြီးတရားရုံးကရှာဖွေတွေ့ရှိချက်တွေအပေါ်မှာအခြေအဝါပူးပေါင်းဆောင်ရွက်သွားမယ်ဆိုတော့သဘောထားလဲပါဝင်တဲ့အတွက်ကြောင့်မလို့ဒီတစ်စုံလုံးကိုကျွန်တော်တို့က withdraw လုပ်ခဲ့တာဖြစ်ပါတယ်ရှင
်ဟုတ်ကဲ့အဲ့တော့အခုလိုဒီဆုံးမခဲ့ချက်ချင်းအကြောင်းရင်းကဒီစိရနာတိမ်မှုကြောင့်အဓိကပေါ့နော်နောက်ထပ်ရောအကြောင်းရင်းတွေရှိသေးလား
အဓိကတော့တရားမျှတမှုကိုတရားဒီပြည်လုံးကလိုအပ်နေတာဖြစ်တယ်ပေါ့နော်ဒီကိစ္စမှာတွေမကပဲနဲ့ပေါ့ဒီကျမတို့ကပြည်နိုင်ငံတကာတရားရုံးတွေဥပမာတော့ ICC လိုတရားရုံးမျိုးကိုလည်းကျမတို့ကတရားစွဲဆိုသွားဖို့ရှိတယ် Rome Statute လိုမျိုးပေါ့နိုင်ငံတကာ jurisdiction နဲ့သွားမှရတော့မယ့်အနေအထားမျိုးလုံးလုံးလျားလျားဖြစ်သွားပြီကျမတို့ရက်သားတွေအနေနဲ့စူးစားပိုင်ခွင့်အာဏာသိမ်းထားသေးရှိတော့မှာမဟုတ်ဘူးနောက်တစ်ခါကကြတော့မြန်မာပြည်ကပြန်ပြီးတော့ကျမတို့ရက်သားစိုးရလက်တွေကိုရောင်းလာမယ်ဆိုလို့ရှိရင်နောက်နောက်မှာဒီလိုမျိုးဖြစ်ရမျိုးတွေဒီနေရာမှာပဲဖြစ်ပဲလူမျိုးစုပုံမှာပဲဖြစ်ဖြစ်ပေါ့နော်ကျူးလွန်မှုတွေမရှိအောင်လည်းအမခံပေးဖို့လိုအပ်လာတယ်ပေါ့နော်ဒါကြောင့်မို့လို့ကျမတို့တွေကအခု ICJ မှာလည်းပဲနိုင်ငံတကာတရားရုံးနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့ ICC မှာဒီရာဇဝတ်မှုတွေအတွက်တရားစွဲဆိုသွားဖို့လို့လည်း Rome Statute လိုမျိုးစာချုပ်မျိုးတွေကိုလက်မှတ်ရေးထိုးသွားဖို့စိတ်ဆန္ဒရှိရဆိုတာမျိုးတွေလည်းကျမတို့က ICC ကိုအကြောင်းကြားထားပြီးဖြစ်တယ်ထို့တူ ICJ မှာလည်းပဲလက်ရှိတရားရင်ဆိုင်နေရတဲ့အမှုတွေမြန်မာနိုင်ငံကိုကိုစားပြုခွင့်ပြန်လဲဆိုင်နေပေါ့နော်ကိုစားပြုခွင့်ကဒီအာဏာသိမ်းထားတဲ့စစ်ကောင်းဆောင်တွေကဘလို့မှပြည်သူကိုကိုစားပြုခွင့်မရှိဘာဖြစ်လို့လဲဆိုတော့ ICJ မှာတရားစွဲတာကလူပုဂ္ဂိုလ်တရားစွဲတာမဟုတ်ဘဲနဲ့နိုင်ငံကိုတရားစွဲတာဖြစ်တယ်ပေါ့နော်အဲ့တော့ပြည်သူကရွေးကောက်တဲ့မြောက်ခံထားတဲ့ပြည်သူကိုတကယ်ကိုစားပြုပြီးတော့တရားရုံးနဲ့တကယ်ပူးပေါင်းဆောင်ရွက်မဲ့သူပဲဖွဲ့စည်းပဲအစိုးရကပဲကိုစားပြုရမှာဖြစ်တယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီလာမဲ့ February 22ရက်နေ့ပေါ့နော်နောက်3ပတ်လောက်လုံမဲ့ဒီ ICJ ကြာနာမှုမှာအခုလိုဒီရုပ်သိမ်းလိုက်တာကြောင့်ပေါ့နော်ဘယ်လိုမျိုးတက်ရမှုရှိလာမယ်လို့ညွှန်လင်းထားတယ
်အဲ့တော့ကတော့ဟို ICJ ကတာဝန်ရှိတဲ့လူတွေဆုံးဖြတ်ရမယ်အနေထားပေါ့နော်ဒီတရားရုံးတွေရဲ့သဘောကတော့တိတ်ပြီးတော့ဟို disclose လုပ်လို့တော့မရှိပါဘူးသူတို့ internet မှာပဲစဉ်းစားဆုံးဖြတ်ကြမယ်အနေထားမျိုးတော့ရှိပါတယ်ဒါပေမဲ့ဘယ်သူ့ကိုခေါ်မလဲဘယ်လိုဖိတ်မလဲဘယ်လို position ကနေသွားမလဲဆိုတဲ့အသေးစိတ်ကိုတော့ကျမတို့ပြန်ရှိခါရခြင်းမရှိသေးဘူးကျမတို့အနေနဲ့ကတော့ဒီတရားရုံးနေဆက်သွယ်ပြီးတော့တရားရင်ဆိုင်သွားဖို့လို့နောက်တစ်ခုက ကျမတို့ NGO ကဒါလည်းဒါပြည်သူကိုစားပြုနိုင်တယ်တရားရုံးရဲ့နဲ့လည်းတကယ်ပူးပေါင်းဆောင်ရွက်နိုင်မယ်ဆိုတဲ့အကြောင်းကိုတော့ကျမတို့ကတရားရုံးရဲ့ဆုံးဖြတ်ချက်တွေချတဲ့အခါမှာအမှားရမရှိရအောင်လို့ကျမတို့ရဲ့ရည်တည်ချက်နဲ့သတင်းစကားကိုပေးပို့ထားခြင်းဖြစ်ပါတယ်ဒါ NGO အနေနဲ့လည်းတရားရင်ဆိုင်သွားဖို့လို့ဆိုတဲ့နေရာမှာဒီဥပဒေပညာရှင်တွေပေါ့နော်ကိုစားပြုမဲ့သူတွေကိုလည်းကျမတို့ရှာဖွေထားပြီးတော့ဖန့်အပ်သွားဖို့လို့ဆက်လက်ဆောင်ရွက်နေတာရှိပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာဆင်မောင်ခင်ဗျာ